ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေသူတွေပြန်လည်ခံနိုင်ရင်းနဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားမှာသက်ဆိုင်ရာတာဝန်ရှိသူတွေညှိနှိုင်းဆွေးနွေးမှုတွေအဆင်ဆင်ဆောင်ရွက်နေတဲ့အတွက်နားလည်မှုစာချုပ်လွှာလက်မှတ်ထိုးနိုင်မဲ့အချိန်တိကျမပြောနိုင်သေးဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ EU အကြီးအကဲကလည်းရခိုင်ပြည်နယ်ပြဿနာဖြေရှင်းရေးအတွက် EU အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကအကူအညီဖို့အဆင်သင့်ရှိနေတယ်လို့ပြောကြားခဲ့ပါတယ်။ဒီနေ့အင်္ဂါနေ့နေပြီးတော့မှကျင်းပတဲ့ ASEAN နိုင်ငံသားရဲ့ဝန်ကြီးများဆွေးနွေးပွဲပြီးတင်းသာရှင်းလင်းပွဲမှာရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့ VOA ရဲ့အမေကိုအခုလိုဖြေကြားသွားတာဖြစ်ပါတယ်။ကိုတိုင်မင်းမြန်းသတင်းယူခဲ့တဲ့မဆုမြတ်မွန်ကဆက်ပြီးတင်ပြပါလိမ့်မယ်ရှင်
။နေပြည်တော်မှာတင်းသာအင်္ဂါနေ့ရက်ကျင်းပတဲ့အာရှဥရောပနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာရခိုင်ပြည်နယ်အရေးအာရုံစိုက်ပြီးအလို့သဘောဆွေးနွေးခဲ့ကြပါပြီ။ဆွေးနွေးပွဲအပြီးထုတ်ပြန်ချက်မှာတော့ဒီကိစ္စကိုတစုံတရာထည့်သွင်းဖော်ပြခြင်းမရှိပါဘူး။ဆွေးနွေးပွဲအပြီးလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့ရခိုင်ပြည်နယ်ပြည်ထနာကိုသာအလေးထားမေးမြန်းခဲ့ကြပါတယ်။ရခိုင်ပြည်နယ်တဲကနေလူပေါင်း3000နဲ့ချီထွက်ခွာသွားတယ်ဆိုတာဟာအဖြစ်အပျက်တစ်ခုတည်းကြောင့်မဟုတ်ဘူးလို့ EU ဥရောပသမဂ္ဂရဲ့လက်ရှိအလှည့်ကျတာဝန်ယူထားတဲ့ Estonian နိုင်ငံသားရဲ့ဝန်ကြီး Sven Mikser ကပြောကြားခဲ့ပါတယ်။အဲ့ဒီသူတွေနေရပြန်နိုင်ရေးအတွက်လှုပ်ဆောင်ဖို့လိုအပ်တာတွေကိုဝန်ကြီး Mikser ကအခုလိုပြောပါတယ်။
In order to facilitate for a dignified and safe return of the people to the places of origin, it's critically important that there is first the cessation of violence.
ဒါကဘီနေရဲမှာခွဲခြားဆက်ဆံမှုကင်းတဲ့တရားဥပဒေစိုးမိုးမှုရှိဖို့အယက်သားအုပ်ချုပ်မှုရှိဖို့အရေးတကြီးလိုအပ်ပါတယ်။ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားပြည်စုံတဲ့သဘောတူညီမှုရရှိဖို့လိုအပ်ပါတယ်။ဒါတွေကလူသားချင်းစာနာစရာအခြေအနေကြီးဖြစ်ပေါ်နေတာရောပါသွားနိုင်ဖို့အမြန်ဆုံးဆောင်ရွက်ဖို့လိုအပ်တဲ့ကိစ္စတွေဖြစ်ပါတယ်။အကြမ်းဖက်မှုမှာထိခိုက်ခံခဲ့ရတဲ့လူမှုအတိုင်းအဝန်းတွေကြားမှာရေယုံကြည်ကြည်နဲ့ပြန်လည်နေထိုင်နိုင်ဖို့ကတော့အချိန်ပေးရမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးသူတွေကိုခွင့်ပြုဖို့အရေးကြီးတာကိုလည်း EU အကြီးအကဲကပြောသွားပါတယ်။အခုလိုမြန်မာနိုင်ငံဘက်ကဆောင်ရွက်ဖို့လိုအပ်တဲ့ကိစ္စတွေကိုဘယ်အချိန်အပိုင်းအခြားဘယ်စံနှုန်းအတိုင်းအတာနဲ့လုပ်ရမယ်လို့ EU ဘက်ကသတ်မှတ်ထားတာမျိုးရှိသလားလို့ VOA မြန်မာပိုင်းကမေးပါတယ်။ဒီအမေးကို EU အကြီးအကဲ Estonian နိုင်ငံရဲ့နိုင်ငံသားရေးဝန်ကြီး Sven Mikser အခုလိုဖြေပါတယ်
။ We did not discuss a specific timeline though but basically we were happy to receive a briefing as to where the
အချိန်ကာလအတိအကျကိုတော့ကျွန်တော်တို့မဆွေးနွေးဖြစ်ပါဘူး။ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်လုပ်ငန်းစဉ်တွေကိုစတင်နိုင်မဲ့သဘောတူညီမှုစာချုပ်လောက်မှလက်မှတ်ထိုးနိုင်အောင်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာဆောင်ရွက်နေတဲ့ကိစ္စတွေကိုသိရတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်။EU အဖွဲ့ဝင်နိုင်ငံတွေကဝင်ကြီးတော်တော်များများအပြင်ဆွေးနွေးပွဲမှာပါဝင်တဲ့အာရှဒေသတွင်းဝင်ကြီးတွေကရခိုင်ရေးအတွက်လိုအပ်တဲ့အကူအညီတွေပေးမယ်ဆိုတာကိုအလေးထားပြောကြားခဲ့ကြပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်သွားခဲ့ကြတဲ့သိန်းနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေပြန်လာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာသဘောတူညီမှုရရှိဖို့အရင်ဆုံးလိုအပ်နေပါတယ်။အခု ASEAN ဆွေးနွေးပွဲကိုတက်ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝင်ကြီးနဲ့မြန်မာအစိုးရတာဝန်ရှိသူတွေကြားနောက်ရက်တွေမှာလည်းဆက်ဆွေးနွေးဖို့ရှိနေတာမို့နားလည်မှုစာချုပ်လွှာမှာလက်မှတ်ထိုးနိုင်ဖို့ဘလောက်နှီးစံနေပြီလဲလို့ VOA မြန်မာပိုင်းကမေးပါတယ်ဒါကိုတော့ဒေါအောင်ဆန်းစုကြည်ကအခုလိုဖြေပါတယ
်ဟိုမိတဲ့မိကုနဲ့ပတ်သက်လို့ဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့မြန်မာနိုင်ငံကြားမှာဆွေးနွေးတာတွေကဘလောက်နှီးစံလာပြီလဲဆိုတော့ဘလောက်နှီးစံလာပြီလဲဆိုတော့တိတိကျကျကဏ္ဍတင်ချာအရာမဖြေဖို့ဆိုတော့ဓမ္မခက်ပါလေဒါနဲ့ဒီဟာကိုဆွေးနွေးနေတာအခုကျွန်တော်တို့တစ်လကျော်နှစ်လလောက်ရှိပါပြီအခုဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးကလည်းဒီမှာရောက်နေတယ်ဆိုတော့ကျွန်တော်တို့သက်ဆိုင်ရာတာဝန်ရှိတဲ့လူတွေနဲ့တိတိကျကျဆွေးနွေးပြီးတော့အများဆုံးတော့နားလည်မှုရနိုင်မယ်သဘောတူညီမှုရနိုင်မယ်လို့တော့ကျွန်တော်တို့မျှော်လင့်ပါတယ်။ဒါပေမဲ့တိတိကျကျတော့ဘလောက်နှိစပြီဆိုတာဘလောက်နှိစနေလဲဆိုတာပြောရခက်ပါတယ်
။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည် EU နဲ့အာရှခေါင်းဆောင်တွေအလို့သဘောတွဲဆုံမှုအတွင်းရခိုင်ပြည်နယ်အတွက်မြန်မာနိုင်ငံကရေရိုးရေရှည်ဆောင်ရွက်နေတဲ့ကိစ္စတွေကိုပြောပြဆွေးနွေးခဲ့တာကိုလည်းဒေါအောင်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရှိရှိငင်းချမ်းတည်ငြိမ်ရေးရရှိဖို့ရခိုင်ပြည်နယ်ထဲမှာတရားဥပဒေစိုးမိုးဖို့နဲ့တာဝန်ရှိသူတွေတာဝန်ခံနိုင်ဖို့ကိစ္စတွေဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။နောက်တစ်ခါဒီပြန်လည်ထူထောင်ရေးပြန်လည်နေရာချထားရေးနဲ့လူသားချင်းစာနာတဲ့အကူအညီတွေပေးရေးကိစ္စတွေနဲ့ပတ်သက်လို့လည်းမေးမြန်းဆွေးနွေးဖြစ်ခဲ့ကြသလိုဆွေးနွေးပွဲမှာပါဝင်သူအားလုံးကရခိုင်ပြည်နယ်တည်ငြိမ်ရေးအတွက်ကူညီဖို့စိတ်အားထက်သန်ကြတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လွယ်လွယ်ကူကူဖြေရှင်းလို့မရနိုင်ဘူးဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာထပ်ပြီးတော့ပြောကြားခဲ့ပါတယ်
။ Nothing can be done overnight but we believe that we will be able to make steady progress particularly
ဘာကောမညရင်းချင်းပြည်လဲအောင်ဖြေရှင်းလို့မရနိုင်ပါဘူး။ကျမတို့အနေနဲ့ပုံမှန်အခြေအနေတိုးတက်အောင်လှုပ်သွားနိုင်မယ်လို့ယုံကြည်ပါတယ်။ ရခိုင်ပြည်နယ်ကခက်ခဲတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရဲ့အတွက်မြန်မာနိုင်ငံကတိုင်းနယ်ပြည်နယ်အားလုံးကပါဝင်ကူညီနေတာကြောင့်အခြေအနေတွေမှန်မှန်တိုးတက်အောင်လုပ်သွားနိုင်မယ်လို့ယုံကြည်တဲ့အကြောင်းဒေါက်တာဆန်းစုကြည်ပြောသွားတာပါ။ငြိမ်းချမ်းရေးနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်အာရှနဲ့ဥရောပကြားဆက်ဆံရေးခိုင်မာစေဖို့ဆိုတဲ့ဆောင်ပုံနဲ့နေပြည်တော်မှာနှစ်ရက်ကျင်းပခဲ့တဲ့73ချိန်မြောက်အာရှဥရောပနိုင်ငံခြားရေးဝန်ကြီးများအစ်စ်ဆွေးနွေးပွဲမှာဆွေးနွေးပွဲလာကြသူတွေကရခိုင်ပြည်နယ်မြောက်ပိုင်းအရေးကိုပို့ပြီးတော့အာရုံစိုက်ခဲ့ကြတာတွေ့ရပါတယ်ရှင်။
မဆုမြတ်မွန်တင်ပြပို့ခဲ့တာပါ။